Welcome to the Voice of America in Burmese.
ဝါရှင်တန်နဲ့ရော်ဗီဝေးအမေရိကန်တန်ကနေ2024နိုဝင်ဘာလ24ရက်အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံနှုန်းတင်မနေ့6နာရီကနေ9နာရီထိလိုင်းလုံးမီတာ24လေးစင်နဲ့50တက်လိုင်းလံမီတာ190ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုမှတ်သိနေထိုင်တဲ့သူပြောပြပေးပါမယ်နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတဲ့လူချင်းညာထားတဲ့ဂျိုးဘိုင်ဒန်ကအစိုးရအသစ န်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်ထနီဘလန်ကန်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှတာဝန်ယူရင်းရာထူးအသည့်ဖြစ်တဲ့ရာသီဥတုဆိုင်ရာသမ္မတရဲ့အထူးတန်တမန်ဖြစ်တဲ့အမည်စင်းတင်သွင်းလိုက်တာပါ။ဒါဟာဥတုရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအရေးတကြီးကင်တွယ်ရမယ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စရပ်ဖြစ်တဲ့မစ္စတာဘိုင်ဒန်ကသတ်မှတ်တယ်ဆိုတာကိုပြသတာဖြစ်ကြောင်းအကူပြောင်းကာလဆောင်ရွက်နေတဲ့အရာရှိတွေကပြောပါရယ် January 20မှာ46ဆက်မြောက်သမ္မတဖြစ်တဲ့တာဝန်ယူဖို့မစ္စတာဘိုင်ဒန်ကပြင်ဆင်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့အတွက်ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်နေတာပါမစ္စတာဘိုင်ဒန်ဟာအကူပြောင်းကာလအတွက်ဒယ်လဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့နေအိမ်ကနေစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။အမိမေလုံခြုံရေးဌာနအတွက်ဒီဌာနမှာလက်ထောက်ဝန်ကြီးဟောင်းဖြစ်ခဲ့တဲ့ Cuban American ရှေ့နေတဦးဖြစ်တဲ့ Alessandro Neocas ကိုရွေးချယ်ထားပါတယ်။ African American တဦးဖြစ်တဲ့ American နိုင်ငံခြားရေးဆိုင်ရာကျွမ်းကျင်သူတန်တမန်ဟောင်း Linda Thomas Greenfield ကိုကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဖြစ်နေရထားတာပါ။မြို့သားထောက်လှမ်းရေးဆိုင်ရာ Director အဖြစ် CIA ဒုတိယအကြီးအကဲဟောင်း Avril Haines ကိုရွေးချယ်ထားပြီးJake Sullivan ကိုတော့အမျိုးသားလုံခြုံရေးအကြံပေးဖြစ်နေရထားတာဖြစ်ပါတယ် Britain ခြေဆိုင် AstraZeneca ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ COVID-19 ရောဂါကာကွယ်ရေးမှာထိရောက်မှုသိရှိတယ်လို့တင်းနှင်းလာနေမှာပြောပါတယ် Britain နဲ့ Brazil မှာဒီဆေးကိုလူတွေနဲ့စမ်းသပ်နေတာဖြစ်ပြီးစမ်းသပ်မှုမှာပါဝင်တဲ့လူအပေးတယောက်မှဒီရောဂါတန်ကိုပြင်းပြင်းထန်ထန်ခံစားရတာဒါမှမဟုတ်ဆေးရုံတင်းရတာမျိုးမရှိဘဲထိထိရောက်ရောက်ကာကွယ်နှံစမ်းရှိတာတွေ့ရတယ်လို့ပြောပါတယ်ဒီဆေးအတွက်စမ်းသပ်မှု2မျိုးမှာ1မျိုးကရာဂိုင်နှုန်း90ထိရောက်ပြီးနောက်တစ်မျိုးက62ရာဂိုင်နှုန်းထိရောက်မှုရှိတဲ့အတွက်ရေဘူးကခြုံကျင်ရင်ထိရောက်မှုရာဂိုင်နှုန်း90ရှိတာတွေ့ရတယ်လို့ပြောပါတယ်ဒီဆေးနဲ့ပတ်သက်ပြီးအချက်လက်အခုတည်းပိုပြည့်စုံအောင်ဆက်လုပ်နေကြောင်းနဲ့ထိရောက်မှုအတိုင်းအတာတွေရောဘယ်လောက်ကြာကြာအကာအကွယ်ပေးနိုင်လဲဆိုတာကိုဆက်ပြီးစမ်းသပ်ပြီးမှသုံးသပ်မှုတွေထပ်လုပ်မယ်လို့လည်းပြောပါတယ်ဒီကာဝယ်ဆေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်သုံးဆွဲခွင့်ရှိတဲ့စည်ရင်သွင်းပေးဖို့အတွက်လှုပ်ဆောင်နေတယ်လို့လည်း AstraZeneca ကုမ္ပဏီကပြောပါတယ်။ကမ္ဘာတစ်လွှာ COVID-19 ကူးစက်ခံသူက58သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက 1.3 သန်းကျော်ရှိနေတာပါ။ Coronavirus ကာကွယ်ဆေးအတွက်အတည်ပြုချက်ကျတော့မယ့်အနေအထားတွေ့နေရချိန်မှာပဲဒီကာကွယ်ဆေးဖြန့်ဖြူးရေးမှာဒန်းတူညီမျှမှုရှိအောင်နိုင်ငံတကာတိုင်းဝိုင်းကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ဥရောပဆေးဝါးဆိုင်ရာစီးမျဉ်းဥပဒေချမှတ်သူတွေအတည်ပြုပေးဖို့အတွက်တင်သွင်းထားတဲ့ American ဆေးကုမ္ပဏီ Pfizer နဲ့ Germany BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးအပါအဝင်ဒီရောဂါကာကွယ်ဆေးထုတ်လုပ်မှုမှာလက်တလောအောင်မြင်တိုးတက်မှုရလာတာအတွက် WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာဂုဏ်ပြုချီးကျူးလိုက်ပါတယ်ကာကွယ်ဆေးထုတ်တဲ့သမိုင်းမှာအခုလိုကာဝယ်ဆေးတစ်မျိုးကိုအများဆုံးထုတ်နိုင်တာဒါပထမဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီကာဝယ်ဆေးအစ်စ်ကိုကမ္ဘာတစ်လောဖြန့်ဝေရမှာဒန်းလူညီမျှမှုရှိအောင်လှုပ်ဆောင်ရမှာဖြစ်ပြီးနိုင်ငံအစိုးရတိုင်းကသူတို့နိုင်ငံတွေအတွက်ပဲဦးစားပေးချင်မှာဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာပါရရှိအောင်လုပ်ဖို့လည်းအခုလိုပန်ကြားခဲ့ပါတယ်
။ The urgency with which vaccines have been developed must be matched
ကာဝယ်ဆေးထုတ်နိုင်ဖို့အတွက်အရေးကြီးလှုပ်ဆောင်ခဲ့ရတယ်လို့ပဲဒီဆေးကိုမျက်မျက်တက်တက်ဖြန့်ဝေပေးဖို့လည်းအလားတူအရေးကြီးလှုပ်ဆောင်ရမှာဖြစ်ကြောင်းပြောကြားခဲ့တာပါ WHO ချုပ်ဖွဲ့ကြီးဟာဒီနှစ်ဆန်းပိုင်းမှာပဲတခြားဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဒီရောဂါအတွက်အရှင်မြင့်ဆောင်ရွက်မဲ့ ACT အစီအစဉ်ကိုချမှတ်ခဲ့တယ်လို့ COVAX ကကာဝယ်ဆေးအလုံးညီလူညီမျှရအောင်လှုပ်ဆောင်ဖို့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်COVID-19 ကာယောဂါကြောင့်လော့ဒ်ဒေါင်းချကန့်တန့်ဖွယ်ရလုံနေတဲ့ဂျားကပဲကမ္ဘာလေးထုထဲဖန်လောင်းအိမ်ဓာတ်ငွေထုတ်လုပ်မှုဟာစံတင်လောက်တဲ့အဆင့်တွေမှာပဲရှိနေတာတွေ့ရတယ်လို့မိုးလေဝသဆိုင်ရာကမ္ဘာနိုင်ငံများအဖွဲ့အစည်း WMO ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကမ္ဘာလေးထုထဲကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေနဲ့ တခြားဖန်လုံရင်ဓာတ်ငွေတွေရဲ့ပါဝင်နှုန်းတွေကိုဖော်ပြတယ်။ဖန်လုံရင်ဓာတ်ငွေထုတ်လွှင့်မှုဆိုင်ရာနှစ်ဆင်ထုတ်စားဆောင်ကို WMO ကနေထုတ်ပြန်လိုက်တာပါ။ COVID-19 ကြောင့်လော့ကဒေါင်းချကန့်သတ်မှုတွေဟာအိန္ဒိယတည်းကိုပါဝင်နိုင်ငံတွေကမျိုးကြီးတွေမှာဒေသညီညွတ်မှုတွေကိုရော့ကျစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှင့်မှုတိုးလာတာလေရုတဲ့အပူချိန်တွေပိတ်မိတာနဲ့ကဘာကြီးပုံနှင်းမှုအဆက်မပြတ်တိုးလာနေတာတွေကိုတိုင်းတာတွေ့ရှိခဲ့ရတယ်လို့ WMO ကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာမနေ့ခင်ပါရှင် VOE မြန်မာဘိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ကျမသင်္ကီထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတွင်းအသွားအလာကန့်သတ်တားမြစ်ချက်တွေကိုဖြေလျှော့နိုင်ရေးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့မင်ကိုမှပြောပါတယ
်ဖြေလျှော့ပေးနိုင်တယ်ဖြေလျှော့ပေးခြင်းနဲ့စီးပွားရေးကြောင့်ရောပြည်သူလူထုတွေရဲ့စိတ်ဖြစ်မှုသက်သာဖို့အတွက်ပေါ့အဲ့တော့အသွားရေးလာရေးစီးပွားရေးလုပ်ဖို့လုံနိုင်တဲ့အခွင့်အရေးတွေပေါ်ပေါက်ရေးဒါတွေကိုကျမတို့အထူးဂရုစိုက်ပြီးတော့အများဆုံးအခြေအနေကောင်းလာအောင်လို့ကြိုးစားပါမယ်
။ဒီသတင်းပတ်တွေအတွင်းကိုဗစ် -19 ဖြစ်ပွားမှုအနည်းငယ်တိုးလာပြီးနောက်သတင်းပတ်အနည်းငယ်အထိတိုးလာအောင်မဲ့အခြေအနေရှိကြောင်းဒါပေမဲ့အခြေအနေကိုထိန်းထားနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တနင်္လာနေ့နောက်ဆုံးရစီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာ8505ယောက်ရှိပါတယ်။ကျမကြီးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ည၈နာရီထုတ်ပြန်ချက်မှာတော့ COVID-19 အတည်ပြုလူနာသစ်1259ယောက်ထပ်တွေ့ပြီးသေဆုံးသူ26ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာ1965ယောက်ရှိပါတယ်။ဆေးရုံဆင့်ကွင်ရသူ6000နီးပါးရှိပြီဖြစ်တာကြောင့်လူနာ2000လောက်ဆေးရုံတက်ကုသမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 စစ်ဆေးပြီးသူပေါင်းတသန်းကျော်ရှိပါတယ်ရှင်။ရှမ်းပြည်နယ်ကြောင်မဲမြို့မဲဆန္ဒနယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရတဲ့ဦးထိုက်စောတပ်ဖြတ်ခံရမှုကိုရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့ဦးထိုက်စောကိုတပ်ဖြတ်ခဲ့ကြတဲ့လက်သက်တရခံကိုအမြန်ဆုံးဖော်ထုတ်ပြီးတရားဥပဒေကြောင့်ရဆောင်ရွက်နိုင်ဖို့လဲမျှော်လင့်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဦးထိုက်စောတပ်ဖြတ်ခံရတဲ့အတွက်မိသားစုမိတ်ဆွေတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့လည်းပြောဆိုထားပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့အမျိုးသားလွှတ်တော်အမတ်နေရာရွေးကောက်ခံရတဲ့ဦးထိုက်စောဟာပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့စနေနေ့ကနေအိမ်မှာအလုပ်လုပ်နေစဉ်တနတ်သမားကပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်တန်ရာနဲ့ဆေးရုံအယောက်မှာတည်ဆုံးခဲ့ရတာပါ။တနတ်နဲ့ပြစ်ခတ်ခဲ့သူဘယ်သူဆိုတာတော့အခုချိန်ထိမသိရသေးပါဘူးရှင်။အမေရိကန်နဲ့ထိုင်ဝမ်ကြားစီးရီးဆက်ဆံမှုအားလုံးကိုအပြင်းအထန်ဆန့်ကျင်ကြောင်းနဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးထိုင်ဝမ်ကိုလာတယ်ဆိုတဲ့ကိစ္စကိုလည်းတုံ့ပြန်မယ်လို့တရုတ်နိုင်ငံသားရေးဌာနကတင်းနှင်းလာနေမှာပြောပါရယ်ထိုင်ဝမ်နဲ့ဆက်ဆံရေးအပေါ်အမေရိကန်အကြီးအကဲရရှိတဦးကချီးကျူးပြောဆိုထားချိန်မှာပဲတရုတ်ကအခုလိုတုံ့ပြန်တာပါအာရှပစိဖိတ်ဒေသအရှိအမေရိကန်စစ်ဖက်ထောက်လှမ်းရေးကိုကြီးကြပ်ရတဲ့ကျဲနှစ်ပွင့်အဆင့်ရှိအမေရိကန်ရေးတပ်ဗိုလ်ချုပ်ကြီးတဦးဂျိုတင်မချညာပဲထိုင်ဝမ်ကိုသွားတယ်လို့သတင်းရင်းမြစ်တစ်ခုက Reuters သတင်းအေဂျင်စီကိုတနင်္ဂနွေနေ့ကပြောပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးထိုင်ဝမ်နဲ့အမေရိကန်တို့ဘက်ကတော့အတိမပြုပါဘူးထိုင်ဝမ်ကိုလက်နက်ရောင်းချမှုသစ်တွေအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကထောက်ပံ့မှုပို့ပေးလာတဲ့အပေါ်တရုတ်ကစိုးရိမ်နေပါတယ်ထိုင်ဝမ်ဟာသူ့နယ်မြေလို့တရုတ်ကရှုမြင်ပြီးနိုင်ငံချင်းဆက်ဆံရေးလုပ်ဖို့အခွင့်မရှိဘူးလို့လည်းယူဆထားတာပါအမေရိကန်နဲ့ထိုင်ဝမ်အရာရှိတွေကြားအပြန်အလှန်သွားလာမှုဒါမှမဟုတ်လဲစီးရေးပတ်သက်မှုတွေကိုတရုတ်ကပြက်ပြက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်လီချန်းကပြောပါတယ်ထိုင်ဝမ်ရေးဟာလွန်မဲ့ထိလွယ်ရှလွယ်ကိစ္စဖြစ်တဲ့ဆိုရာကိုအမေရိကန်ဘက်ကအပြည့်အဝလက်ခံအသိမှတ်ပြုဖို့လဲတရုတ်ကတိုက်တွန်းကြောင်းပြောခွင့်ရဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင် ဩစတြေးလျမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေကြောင့်လူဦးရေထူထပ်ဆုံးပြည်နယ်တစ်ခုဖြစ်တဲ့ New South Wales နဲ့ Victoria ကြား9လနီးပါးကြားအတော်အလာကန့်သတ်ပိတ်ပင်ထားမှုကနေတနင်္လာနေ့မှာပြန်ပြီးဖွင့်လှစ်ပေးလိုက်ပါပြီ။ခီးသွလာခွင့်တပ်မြစ်ချက်ဖေရှားလိုက်ပြီးနောက် New South Wales ကနေတောင်ပိုင်းအင်းကြီးချင်း Victoria ပြည်နယ်ကိုသွားဖို့ညလုံးပေါက်ကားတန်းရှိကြီးဖြစ်ခဲ့ပါတယ်။135ရက်ကြာအတော်အလာကန့်သတ်တပ်မြစ်ချက်ကြောင့်မိသားစုတွေခွဲခွာခဲ့ရသလိုစီးပွားရေးလည်းအဟန့်အတားဖြစ်ခဲ့ပါလေ New South Wales ပြည်နယ်ဝန်ကြီးချုပ်ဂလာဒီဘာရက်ဂျီဂလီယန်ကတော့တနိုင်ငံလုံးဖွင့်လှစ်ဖို့အချိန်ရောက်ပြီလို့ပြောဆိုလိုက်ပါတယ်
We'll try and work hard not only never again to have a lockdown but also never to have
ပြည်နယ်ရဲ့အသွားလာကန့်သတ်တားမြစ်ချက်တွေထပ်မလုပ်ရစေဖို့တင်မဟုတ်ဘဲပြည်နယ်နယ်စပ်တွေကိုထပ်ပြီးတော့မပိတ်ရစေဖို့ပါကြိုးစားပန်းစားဆောင်ရွက်ပါမယ်လို့ပြောဆိုသွားတာပါဩစတြေးလျတောင်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာ24ရက်ဆက်တိုက်ရှိခဲ့ပြီလို့လည်းအာနာပိုင်တို့ကပြောဆိုထားပါတယ်။ဒါကြောင့်လူမှုအနေနဲ့အပြင်းထွက်ရင်မဖြစ်မနေနှကောင်းစည်းတက်စရာမလိုတော့သလိုလူစုလူဝေးလှုပ်ခွန်လည်းရှိသွားပြီဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကားနေ့မနေ့ကင်းသတင်းတွေကိုပြောပြပေးခဲ့တာပါ။အခုဆက်ပြီးသတင်းဆောင်မတွေနဲ့သတင်းပတ်ဆင်ခန်းဟာတွေကိုနားဆင်ကြရအောင်ပါရှင်
။တင်တော်ဝင်းမင်ပါအခုတစ်ခေါက်ရွေးကောက်ပွဲပြီးကြောင်မဲမြို့နယ်မှာအနိုင်ရအမတ်တူပြစ်သက်ခံရတာပါဝင်ဖြစ်လာတဲ့ထူးခြားဖြစ်စဉ်တွေကိုရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာရွေးကောက်ပွဲအောင်ပွဲခံမေကွန်းပြောတာကအစကွာသွားပြီတို့အခုလို့ဆက်ရှင်းပြပါတယ
်။အနေဒီအောင်ပွဲမေကွန်းကိုကျွန်တော်ရဲ့ဥက္ကဋ္ဌကပြောလို့မရတော့ပါဘူးခင်ဗျာ။ရွေးကောက်ပွဲလွန်သွားရင်တို့ကနိုင်ငံကြီးလွတ်ခွင့်မရှိတော့ပါဘူး။အဲတော့ကျွန်တော်တို့ရဲ့ဒုဥက္ကဋ္ဌနဲ့ဒေါက်တာဇော်မြင့်မောင်ကဒီရွေးကောက်ပွဲအနှစ်ချုပ်သဘောမျိုးကိုဆက်ရှိရနေပြောပြပါပြီ။အဲ့ဒါကိုပဲကျွန်တော်တို့အောင်ပွဲမေကွန်းလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ။ဒီနှစ်ချောင်းရှိဖွဲ့စည်းပုံကထူကြတယ်ဗျာကျွန်တော်တို့ဝင်ကြီးချုပ်တွေကအထီးရပြောလို့ရတယ်ပြည်ထောင်စုအဆင့်ဒုဝင်ကြီးရာနေအထက်ကိုပြောလို့မရတော့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီတစ်ခေါက်ဒီ NLD အောင်ပွဲကြီးညာချက်သဘောမျိုးတဲ့မှာဘလို့ထူကြတာကိုတွေ့မိလဲ
ထူကြတာကတော့ကျွန်တော်တို့ဖွဲ့ချုပ်ကဒိုင်းနာအရေးနဲ့ပတ်သက်ပြီးနောင်လာမယ့်ပြည်ထောင်စုအရေးဆိုပြီးဒိုင်းနာပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်လိုက်တာတော့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီပုံမှာရောနောက်ထပ်တိုးတက်မှုတွေထူကြမှုတွေရှိလာသေးလား
ဒီကူအားဖြင့်တော့ဒိုင်းနာပါတီအများစုကလက်ခံပါတယ်အဓိကကဖိတ်ခေါ်တာပဲရှိပါသေးတယ်ဘယ်လိုသွားမယ်ဆိုတာတော့စွန့်ဝင်မှုတွေပြီးမှကျွန်တော်ကဆုံးဖြတ်နိုင်မှာဖြစ်တော့သူတို့ဖို့တင်ရှားတယ်ပြီးရတယ်တင်းတစ်ခါမပါဘူးဆိုပြီးတချို့ကြတော့လေဒီလိုဆုံးဖြတ်အမှန်မသိဖြစ်နေတာတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီပုံမှာဆရာချက်ဖြည့်ပြီးတော့သူတို့ကိုရှင်းပြကြတာရှိလား
ဒီစိတ်ကူးကကျွန်တော်တို့အတိအကျသတ်မှတ်ထားပြီးမရှိသေးပါဘူးကျွန်တော်ဆွေးနွေးမှုရလာတဲ့အရာပဲပုံဖော်ရမှာဖြစ်တဲ့အခါကျတော့
ဟုတ်ကဲ့ဒီအပိုင်းအတွင်းမှာထူကြတာတော့ဒီကြောင်မဲဖြစ်စင်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီလက်ရှိစုံစမ်းစစ်ဆေးမှုတွေနဲ့နောက်မဖြစ်လောက်တားဆီးနိုင်ဖို့အနေထားတွေမှာရော
အဲ့ဒီညာငကူတွေကလုံလုံကြီးအားနေတဲ့နေရာဖြစ်ပါတယ်ခင်ဗျာအဲ့ဒီတော့ရှေ့ရခင်ကလည်းဒီလိုပဲလောက်ကျန်တပ်ဖြတ်မှုတွေအချိန်ချင်းဖြစ်ခဲ့ဘူးတော့နောက်မဖြစ်အောင်တားဆီးဖို့ဆိုရင်ဒီပြည်တွင်းစိတ်ချုပ်ငြိမ်းသွားမှာအကောင်ဆုံးတားဆီးမှုဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပြည်တွင်းစိတ်ချုပ်ငြိမ်းရေးအတွက်လက်တလောပေါ့နော်လှုပ်ဆောင်ဖို့ဒီပြင်ဆင်ထားမှုအနေထားရောအထူးသဖြင့်တော့နှစ်နှစ်နီးပါးကြာလာတဲ့ဒီရခိုင်ပြည်နယ်မှာအေးအေးရခိုင်နဲ့တကိုင်တပ်ဖွဲ့နဲ့တပ်မတော်တို့ကြာအပြန်လန်ဒီစင်ညာချက်တွေထုတ်တောင်းဆိုကြိုးစုအပီးပေါ့ဆရာနော်တိုက်ပွဲတွေကစငြိမ်လာတဲ့အနေထားမျိုးမှာနောက်ထပ်တိုးတက်လာနိုင်မှုပေါ့
ကျွန်တော်ငြိမ်းချမ်းရေးဆွေးနွေးမှုအတွက်တော့ဘယ်လိုအဟံတားမှမရှိပါဘူးသို့တော်လည်းဒီအေးအေးအဖွဲ့ကစင်ညာထားတဲ့ကျွန်တော်တို့ဖန်ပြီးခံကိုယ်စားလှယ်လောင်း၃ဦးပြန်တို့ရေးကြဲရောဒီဥပဒေရအချင်းချခံရသူတွေကိုသူတို့ပြန်လွတ်ပေးဖို့တောင်းဆိုတဲ့ကိစ္စကတော့ကျွန်တော်တို့အခက်အခဲရှိပါတယ်။အောက်ဆိုကျွန်တော်ကိုယ်စားလှယ်လောင်း၃ဦးကရွေးကောက်ပွဲလုပ်ငန်းမျိုးဥပဒေနဲ့ညီဆောင်ရနေစင်မှာဒီဒါသာခံတပွဲနော်လက်နဲ့အင်အားနဲ့ဖန်ပြီးခါတာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီးဒီနေရာမှာညီညီနဲ့ပတ်သက်လာတော့ဒီတက်မတော်ရဲ့ခန္ဓာကတစုံတရာအရေးပါလာတော့ဆရာနော်။
အဲ့ဒီပုံမှာရောဒီလက်ရှိအစိုးရအနေနဲ့ဒီရွေးကောက်ပွဲအပြီးမှာတမရုံနဲ့ညီနိုင်ဆွေးနွေးဖို့အနေထားတွေရောဘယ်လိုရှိလဲဆရာ
။ဒါနှစ်ဖက်မှာလည်းသိဆုံးဆွေးနွေးရေးအတွက်ကမ်းလှမ်းနိုင်တဲ့အခွင့်အလမ်းတွေလည်းရှိကြတဲ့ဒါငြိမ်းချမ်းရေးအတွက်ကမ်းလှမ်းဆွေးနွေးမယ်လို့ဖြစ်နိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့တခုရှိတာကတော့ဘယ်လိုပုံစံမျိုးမှာတွေ့နိုင်လဲဆိုတော့ကြိုတင်သတ်မှတ်ထားတဲ့တောင်းဆိုမှုမျိုးရှိတော့ဒီလိုတွေ့ဆုံမှုမှာနည်းနည်းအခက်အခဲဖြစ်နိုင်မှာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြို့ညွတ်ခင်ဗျာကျွန်တော်ဝင်းမင်ပါ။
စစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIO ကြားစစ်ရေးသိမ်းမှမှုတွေကြောင့်နေရက်ကနေတင်းချောင်နေကြရတဲ့ဒေသခံတွေနေရက်ပြန်ဖို့စဉ်းစားနေတဲ့ကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကချင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေရော့ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်မှာခိုးလုနေကြတဲ့ကချင်စစ်ချောင်ဒုက္ခတွေတွေနေရက်ပြန်နိုင်ဖို့စဉ်းစားနေတာဖြစ်ပါတယ်။စတုံးနဲ့ဝိုင်းမော်မြို့နယ်ကစစ်ချောင်ရွာသားတွေရှင်းနှစ်သဲနေရက်ပြန်ဖို့စဉ်းစားနေတယ်လို့လဲကချင်နှစ်ချင်းခရိယံတင် KBC ဥက္ကဋ္ဌဒေါက်တာခလန်းဆန်းစွန်ကအခုလိုပြောပါတယ
်မတိုင်6ဒီစတုံး6မှာရှိတဲ့ကျွန်တော်တို့ဒီရွာ9ရွာပေါ့ဒီကမ်ပိုက်ဒီလမ်းဘက်ကရွာ9ရွာကအမှဆစ်ဆောင်60အင်ထောင်စုလမ်းချောင်းမှာရှင်ကြဲရဲ့စတုံးရဲ့ပေါင်းတော့အင်ထောင်စုကတော့950 300ပေါင်းချင်ရှိပါတယ်သူရေကတော့900ပေါင်းချင်တော့မှာပဲရှိပါပါအဲ့ဒီနေရာမှာသူတို့ကနေလို့မရတော့ဘူး။ပြုတ်ဒီဘက်ကလည်းရိတ်ခါတဲလို့မရ။ကျွန်တော်ဒီဘက်ကလည်းရိတ်ခါတဲပို့ဆောင်ရေးလမ်းပန်းစစ်တွေဖြစ်တဲ့ဝိုင်းမွန်ဘာတော့များတယ်ကျွန်တော်တို့ဒီ KDC ကမှရော RC ကမှနေနောက်မှာအဲ့ဒီဝိုင်းမော်မျိုးနဲ့ကုန်ကြီးကျောင်းမှာရှိပါလေ။လာမယ့်နှစ်မိုးမကုန်ခင်မှာကျွန်တော်တို့ဒီဘက်ရှုကျောင်းဖို့အခုလုပ်နေပါတယ်ဆိုတော့ပြောချင်ပါတယ်။
2017ဇွန်လကနေစတင်ခဲ့တဲ့ကချင်တကြောပြန်စစ်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ကချင်စစ်ဘေးရှောင်တွေဟာမြစ်ကြီးနန်းဝိုင်းမော်စတုံးကမ်ပိုက်တီတရုတ်နယ်စပ်နဲ့ KIO ထိန်းချုပ်နယ်မြေတွေမှာတိမ့်ရှောင်နေကြရတာပါ။နေရပြောင်းမဲ့စစ်ချောင်တွေကိုလုံခြုံတဲ့နေရာမှာနေရာချထားပေးမယ်လို့တောက်တာခလန်ဆန်းဇွန်ကပြောပါတယ
်။သူတို့အရင်သူတို့ရွာမှာပဲသူတို့ရဲ့နေခဲ့တဲ့ရွာတွေမှာပဲသူတို့ပြန်နေဖို့ဖြစ်ပါတယ်။သူတို့နေခဲ့တဲ့ရွာတွေကတော့အခုတော့လုံခြုံရေးကတော့စိတ်ပူချမ်းလို့ပေါ့အမှသူတို့ဒီနေကြဆောက်တက်ပြီးနေတဲ့နေရာတော့ဖြစ်တာပေါ့ပြန်လို့ရပါတယ်ဒီမြချင်းနားနဲ့ကမ်ပိုက်ဒီလန်ဒ်ဆော့ကရွာတွေဖြစ်ပါတယ
်ဒုက္ခတွေတွေကတော့အနည်းဆုံး3လမှအများဆုံး6လရှိတာဝန်ယူသွားမယ်လို့လည်းကချင်ဒေသစစ်ဘေးရှောင်ပြည်သူများအကူအညီစောင့်ရှောက်ရေးကော်မတီ GHCC ကပြောပါတယ်ဒါပေမဲ့လည်းစစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းနာ KBC စခန်းတာဝန်ခံဥပရံဆိုင်ကပြောပါတယ်
။ကျွန်တော်ဆိုပထမလိုအပ်တာကတော့ကိုယ်နေထိုင်မဲ့အဆောက်အဦတွေပေါ့။နောက်ကကျတော့အချို့ကျတော့ဒီတောင်ရာတွေပါတယ်လက်ပံစားတော့ကြဆိုတော့အဲ့ဒါပုလင်းရာတွေမရောက်ခင်အခြေရောစားဖို့နေရေးခောက်ပတ်နေတော့လိုအပ်မယ်လို့တော့ထင်တာပါ။အဓိကအဲ့ဒီလုံခြုံရေးကိစ္စတွေပေါ့နော
်။လက်ရှိကချင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲရပ်တန့်နေတဲ့အခြေအနေကြောင့်သူတို့နေရပြန်နိုင်ဖို့စစ်ရှောင်ကော်မတီတွေ KIO ကချင်လွတ်လပ်ရေးဖွဲ့နဲ့အစိုးရဖွဲ့တို့ညှိနှိုင်းပြီးရှင်းနစ်ဆန်းမှပို့ဆောင်နိုင်မယ်လို့သူကဆိုပါတယ်စစ်ရှောင်များနေရပြန်နိုင်ဖို့အတွက်နိုဝင်ဘာလ12ရက်နေ့မှာဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးမြေစည်ရင်ဌာနနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ကတာဝန်ရှိသူတွေကနေကျေးရွာတွင်ကွင်းစင်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့နေရပြန်မဲ့သူတွေရဲ့စီးရင်လဲကောက်ယူထားပါတယ်ဝိုင်းမော်မြို့နယ်တပတ်ကြံကျေးရွာကိုပြန်ဖို့စီးရင်ပေးလာတာအင်အားစု250ကျော်လူဦးရေ800ကျော်ရှိတယ်လို့လည်း GHCC ရဲ့စီးရင်မှာပေါ်ပြထားပါတယ်ဒါပေမဲ့စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်မိုင်းရှင်းလင်းရေးလုပ်ငန်းလှုပ်ဆောင်တာမရှိသေးတဲ့အတွက်ဒေသခံတချို့လည်းပူပင်နေကြပါတယ်ကချင်ပြည်နယ်မှာ2017ခုနှစ်ကစတင်ပြီးသမရုံနဲ့ကချင်လူလိုက်ရေးသမရုံ KIE တို့စကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်အသီးသီးကပြည်သူတွေနိစက်ရဒေတာဘက်ကိုထွေပြေးသိမ်းချောင်းလာပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတာပါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့စီးရင်တွေအရ2018ခုနှစ်ဧပြီလအထိစစ်ဘေးရှောင်စခန်းပေါင်း90ခုရှိပြီးအိမ်ထောင်စု8000ကျော်လူဦးရေ4000နီးပါးနေထိုင်ကြတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ကုလသမဂ္ဂလူရာချင်းဆိုင်ရာစာနာမှုညှိနှိုင်းရေးယူ UNOCHA ကမြန်မာနိုင်ငံတွင်ပြည်ပခန့်တွေကြောင့်စစ်ဘေးသိမ်းရှောင်နေရသူ 24,000 ရှိနေပြီးစက်တင်ဘာလအထိစီးရင်တွေရကချင်ပြည်နယ်မှာ 9,000 ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွေကဆက်ယုံအလုပ်ယုံတွေမှာကိုဗစ်ရောဂါပိုးကူးစက်သူတွေတိုးလာနေတာကြောင့်သတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တနာထွန်းပါ Shangong Dinega Sayon, a low young Dayajama, a low the Mari Kuvi Yoga Bukusan Muri Jonia Biro, Amyason appears like Daya Munega Sayon Connasejo Bawinello, a low the Ma Yi Losha Duriga Piovare, a low the Mari Jakusan Muri Dula Yaraha, Jama Yi Lenyon Chedrigo, Lina Mu Ane Chajau Piedelule, Nimaning a low Sanya, Gontona Samulamu, low the Mamia, a Pajo Boho comedy, a Puerwin Matinsa Taka Piovare.
ပေါ်တေဒီပေါ်တွေးလူနာတွေဟိုတစ်ဆင့်ပြီးတစ်ဆင့်ပေါ့နော်ထပ်ပေါ်လာတာတွေကျမတို့တွေ့နေရတာရှိပါတယ်ရှင်ဟုတ်ကဲ့စက်ယုံတွေမှာအကျိုးအပိုးလုပ်တဲ့ကားတွေမှာလည်းလမ်းညွန်ချက်တွေနဲ့အညီလိုက်နာမှုအားနည်းတာတွေရှိသလိုလုပ်ငန်းခွင်မှာလည်းတတ်မှတ်ထားတဲ့အကွာအဝေးအတိုင်းလှုပ်လှုပ်ဖို့အခက်အခဲတွေရှိတဲ့အတွက်ယောဂဘူကုသမှုအန်ရဲ့ဂျုံနေရတာလို့လည်းပြောပါရစေ။ဟုတ် တယ်။အဲဆက်ယုံရတော့အလူစုလူဝင်များစုနေရာဖြစ်တယ်။နောက်တစ်ခွက်ကျတော့တယောက်နဲ့တယောက်ကလည်း6ပေချဖို့အတွက်သူတို့တွေကို6ပေချမှသာပြုမှန်ပြုထားတယ်။သူတို့ရဲ့ checklist တွေနဲ့ပေါ့နော်။ဒါ A6 grade area မှာပြုမှန်ပြုထားတာဖြစ်ပါတယ်။ဒါကဒီ A6 နဲ့ guide နေတယ်ပြုမှန်ပေးလိုက်တဲ့နောက်ပိုင်းမှာဆိုလို့ရှိရင်ထပ်ပြီးတော့သူတို့နောက်ကနေပြီးတော့သူတို့ပြန် check လုပ်တဲ့ဒီ submit ဒါလည်းရှိနေမှာဖြစ်ပါတယ်။အခုလက်ရှိလဲတော့ဟိုဒီစေယုံလို့ပေါ့နော်ဒီစက်ယုံလေးဘောပြန်ပြီးတော့ဒီစီကလိုက်တာမျိုးရှိမရှိမျိုးစစ်ဆေးတဲ့ဟာမျိုးတွေလည်းလက်ရှိလဲစောင့်ရနေပါတယ်ပြောချင်တာကတော့အချက်တွေတချို့တစ်ချက်နှစ်ချက်သုံးချက်စသဖြင့်ဒီလိုမျိုးတွေလိုက်လာဘူးလွဲချော်နေတဲ့ခါမျိုးဆိုလို့ရှိရင်ယောဂပေါ်ကုသနာမှာ
အလုရှင်တွေအနေနဲ့ကိုပူချိန်မြင့်တဲ့အလုသမားတွေယောဂလက္ခဏာရှိသူတွေနဲ့ပိုးတွေ့သူနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလောက်ခလာစာမဖြတ်တောက်ပဲခွင့်ပေးပြီးအလုကိုမလာဖို့ဆောင်ရွက်ပေးရမှာဖြစ်သလိုယောဂကုသမှုကိုတားဆီးနိုင်ဖို့ဆိုရင်အလုရှင်အလုသမားပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းပြောပါတယ်။လူမှုဖူလုံရေးအဖွဲ့ရဲ့အမျိုးသားအစင်အလုသမားကိုယ်စားလှယ်အဖြစ်လဲတာဝန်ယူထားတဲ့မတ်တင်စာထက်ကစက်ရုံတွေမှာကိုဗစ်ယောဂကုသခံရတဲ့အလုသမားတွေနဲ့ပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုသမားတွေအလုမဆင်းနိုင်တဲ့ကာလအတွင်းမှာစက်ရုံကလောက်ခလာစာဖြတ်တောက်တာလူမှုဖူလုံကြီးခန်းစားခွင့်40ရာခိုင်နှုန်းအပြည့်အဝမရတာတွေလည်းရှိနေတယ်လို့လည်းပြောပါတယ်
။အလုသမားတွေကဘာကြီးကျမတို့စီကိုလာပြီးတော့သတင်းချက်လက်တွေတိုင်ကြားကြလဲဆိုတော့သူတို့ positive တွေ့တယ်။ positive တွေ့တဲ့အလုသမားနဲ့ထိဆက်တဲ့ lockdown မိတဲ့အလုသမားတွေကိုခွင့်မပေးဘူး။လာစာတွေဖြတ်တယ်ဖြတ်တောက်ခံရတယ်သူတို့တွေကိုဘလို့လာစာရအောင်ဘလို့ဆောင်ရွက်လို့ရတယ်လဲဆိုတော့မိဘမျိုးတွေကျမတို့အခုချိန်ထိအချိန်နဲ့တည်းရင်းကြီးသုံးဟိုဆောင်ရွက်ပေးနေရတာရှိပေါ့နော်နောက်တစ်ခုကဒီလူမှုဖူလုံရေးကပေးတဲ့ဂျာဂိုင်နှုံးတော်မှာအလုသမားအပြည့်ဝမရတဲ့ကိစ္စမျိုးတွေအထိပါကျမတို့ကြုံတွေ့နေရတာရှိထောက်ပံ့မှုနေနေတာပေါ့နော်အပြည့်ဝမရတဲ့ဆက်ယုံများအများကြီးရှိတယ်အများဆုံးအဖြစ်ကျမစီကိုတိုင်စာတိုင်လာတဲ့ဆက်ယုံတွေဆိုလို့ရှိရင်ရွှေပြည်သားမျိုးနယ်ဝါတရားစမှုဆောင်လို့ရွှေပြည်သားမျိုးနယ်ဘက်ကအများဆုံးဟိုတိုင်ကြားတာတွေတွေ့ရပါတယ်ရှင်ဟုတ်ကဲ့
ဖိုင်တာယာမြို့နယ်မှာကိုဗစ်ရောဂါပိုးတွေ့လူနာက3ပေါင်းခွဲကျော်ရှိပြီးအများစုကဆက်ယုံအလုသမားတွေဖြစ်ကြပါဗျ။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာအရေအတွက်က8000နီးပါးရှိနေပြီးသေဆုံးသူက2000နီးပါးရှိနေပါဗျ။ကဲ့ရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာအချို့မှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့ဆက်ယုံအလုယုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတာဖြစ်ပါတယ်ရှင်။ကျမအိတ်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကိုဗစ် -19 တက်ပြည့်ရေးအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ကမ္ဘာနိုင်ငံစည်ရင်းတွေထဲထိတ်ဆုံးမှရှိနေတဲ့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးချုပ်အာဒန်နဲ့အမေရိကန်ရွေးကောက်ခွင့်သမ္မတဂျိုးဘိုက်ဒန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုမှာကိုဗစ် -19 တက်ပြည့်ရေးနဲ့အတူဒေသတွင်းအခြားစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မယ့်အကြောင်းဆွေးနွေးခဲ့ကြပါတယ်ကျွန်တော်အောင်မြင်သူကဆက်လက်တင်ပြမှာပါဘိုင်ဒန်ဟဲရစ်ရဲ့အာဏာလွှဲပြောင်းရယူရေးအဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်ချက်အရရွေးကောက်ခွင့်သမ္မတဂျိုးဘိုက်ဒန်ကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကဝမ်းမြောက်ကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာကိုဗစ် -19 နဲ့အခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိသမ္မတထရမ့်ကရွေးကောက်ပွဲရှုံးနိမ့်မှုအပါအဝင် COVID-19 နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုငြင်းဆန်နေချိန်မှာအခုလိုနယူးဇီလန်ဝန်ကြီးချုပ်ရဲ့တယ်လီဖုန်းခေါ်ဆိုမှုဟာဂျိုးဘိုက်ဒန်ကိုကမ္ဘာခေါင်းဆောင်စီးရင်နဲ့ထည့်သွင်းလိုက်တာမျိုးလည်းဖြစ်ပါတယ်။ဘိုက်ဒန်အဖွဲ့ရဲ့ကြေညာချက်မှာတော့နယူးဇီလန်ဝန်ကြီးချုပ်ရဲ့အတိမတ်ပြုမှုကိုကျေးဇူးတင်ကြောင်းအပါအဝင်သူမရဲ့ထပ်မံရွေးချယ်ခံရမှုအပေါ်မှာလည်းဂုဏ်ယူဝမ်းမြောက်ကြောင်းနဲ့နယူးဇီလန်နိုင်ငံရဲ့မိဘအဖြစ်အတွန်းရှိလိုကြောင်းဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကိုတိုင်လည်းပြီးခဲ့တဲ့အောက်တိုဘာနယူးဇီလန်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့သူဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတယ်လီဖုန်းပြောဆိုချက်ထဲမှာတကဘာလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါအပါအဝင်နိုင်ငံစုံဝါဒပြန်လည်တောက်တင်ခိုင်မာရေးဒီမိုကရေစီအားကောင်းလာရေးဒေသတွင်းလုံခြုံရေးဆက်လက်ထိန်းသိမ်းဖို့နဲ့ Indo-Pacific ဒေသအကျိုးဖြစ်ထွန်းစေရေးတို့အတွက်နယူးဇီလန်နိုင်ငံနဲ့နီးနီးကပ်ကပ်လှုပ်ဆောင်တာမျိုးကိုရှေ့ရှုကြောင်းဂျိုးဘိုက်ဒန်ကပြောကြားခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းနဲ့ပတ်သက်တဲ့သူမရဲ့တိုင်းပြည်ရဲ့ကျွမ်းကျင်မှုတွေကိုမျှဝေပေးလို့ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဂျိုးဘိုက်ဒန်အားဖုန်းခေါ်ဆိုပြီးနောက်ဝန်ကြီးချုပ်အာဒန်ကသတင်းတောက်တွေကိုပြောကြားရမှာဘိုက်ဒန်နဲ့သူတို့နှစ်ဦးစကားပြောဆိုမှုဟာနှွေးနှွေးထွေးထွေးရှိပြီးဘိုက်ဒန်ကနယူးဇီလန်နိုင်ငံအနေနဲ့ကပ်ရောဂါကိုကင်တွယ်တာကိုသူအလွန်နှစ်သက်ကျဉ်းနှံ့မှုရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။နယူးဇီလန်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 တက်ဖြတ်ရေးမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။တင်းကျပ်တဲ့သွာလာမှုကန့်သတ်ချက်တွေနဲ့နေဆက်ဝင်ရောက်မှုတွေကိုပိတ်ပင်ခဲ့တာကြောင့်နယူးဇီလန်မှာ COVID-19 လူနာ2000ကျော်နဲ့သေဆုံးသူ25ဦးသာရှိခဲ့တာပါ။ဆလဘီအာဒန်ကဘိုက်ဒန်အနေနဲ့နယူးဇီလန်ရဲ့ COVID-19 နဲ့ပတ်သက်ပြီးနောက်ထပ်တုံ့ပြန်မှုတွေကိုဆက်လက်ဆွေးနွေးလိုပြီးသူမအနေနဲ့ကတော့နိုင်ငံတကာနိုင်ငံကိုအဆအဆအရပုံနူကူးယူဖို့မဖြစ်နိုင်ကြောင်းသတိပြုမိခဲ့တယ်လို့ဆိုပါတယ်
။ All New Zealand has a number of natural advantages that have assisted us in managing the virus.
ဘိုးထင်းချုပ်မှုတဘာဝတရားကြီးကပေးရတဲ့အားသာချက်တွေအများကြီးရှိပါတယ်။နိုင်ငံကပူးပေါင်းဆောင်ရွက်မှုကလည်းအဓိကကျတဲ့တော့ချက်တစ်ခုဖြစ်ပြီးvirus တိုက်ဖြတ်ရေးအတွက်အသုံးဝင်မဲ့အချက်လက်နဲ့အသိပညာတွေကိုဘယ်နိုင်ငံနဲ့မဆိုနယူးဇီလန်ကမျှဝေချင်ပါတယ်လို့ပြောသွားတာပါ။သူမနဲ့ဘိုင်ဒန်တို့ဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဘိုင်ဒန်အဖွဲ့ကထုတ်တဲ့ကြေညာချက်ထဲမှာတော့အာဒန်ဟာ2019ခုနှစ်အတွင်းခရစ်စတန်ဘုရားကျောင်းနှစ်ခုနဲ့ဘယ်လီတွေမှာလူအမြောက်များတေဆုံးစေခဲ့တဲ့ပစ်ကတ်မှုနှစ်ခုကိုကင်တွယ်ပြေရှင်းရမှာသူမတူတဲ့ဥဆောင်မှုပေးခဲ့သူအလုတ်လုတ်ရင်သားသမီးတွေကိုပြုစုစောက်ရှောက်နိုင်ခဲ့တဲ့စံပြမိခင်တူအဖြစ်ဘိုင်ဒန်ကချီးကျူးပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ
်။အင်္ဂါနေ့နဲ့ခင် BOE မြန်မာပိုင်းစီစဉ်မှုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါရှင်။
အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှာအမျိုးသမီးတွေဘာကြောင့်ပူးပေါင်းပါဝင်လာကြသလဲဆိုတဲ့ခေါင်းစဉ်နဲ့ thenewhumanitarian.org မှာရေးသားထားတဲ့စာမောက်ကိုနောက်ဆုံးအနေနဲ့ကောက်နှုတ်တင်ပြမှာပါ။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တောင်တန်းနယ်နိမိတ်တွေမှာစစ်ယူနီဖောင်းဝတ်ထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာရိုင်ဖယ်တွေကိုကင်ဆောင်ပြီးစစ်ရေးလေ့ကျင့်နေကြပါတယ်။ဒီအမျိုးသမီးတွေဟာမြန်မာနိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်လက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတခုဖြစ်တဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှာစစ်တင်တန်းတက်နေသူတွေဖြစ်ပါတယ်။လက်နက်ကင်အဖွဲ့အစည်းတွေထဲမှာအခုလိုအမျိုးသမီးစစ်တီမျိုးတွေရှာပါလာပါတယ်။ဒါပေမဲ့ရခိုင်ပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့မှာတော့အမျိုးသမီးတွေပါဝင်မှုနှုန်းမြင့်တက်လာနေပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပြောဆိုချက်အရအကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်လာတာစစ်တပ်ရဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့စီးရဲနွမ်းပါတဲ့ရခိုင်ပြည်နယ်မှာအလုတ်ကင်ရှာပါလာတဲ့အကြောင်းရင်းတွေဟာအမျိုးသမီးတွေကိုရခိုင်လက်နက်ကင်ဖွဲ့မှပါဝင်ဖို့ပုံမတွန်းအားဖြစ်စေတယ်လို့ဆိုပါတယ်။တိုက်ပွဲတွေကြောင့်အဓိကထိခိုက်မှုအများဆုံးဟာအမျိုးသမီးနဲ့ကလေးငယ်တွေပဲဖြစ်တယ်လို့လူပေါင်းတောင်းနဲ့ချီပြီးတော့လဲရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုမရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတယ်လို့ရခိုင်အမျိုးသမီးကွန်ရက်ကပြောပါတယ်။တိုင်းသောလက်နက်ကိုင်ဖွဲ့တွေထဲမှာရှိနေတဲ့အမျိုးသမီးစစ်သည်တွေဟာဥဆောင်မှုနေရာအတွက်အထူးသဖြင့်ငြိမ်းချမ်းရေးနဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့ကန့်သက်ခံထားရတာတွေရှိနေသေးတယ်လို့လေလာသုံးသပ်သူတွေနဲ့အမျိုးသမီးစစ်သည်တချို့ကပြောပါတယ်။ဒါပေမဲ့အမျိုးသမီးစစ်သည်တွေတိုးလာတာဟာနှစ်ပေါင်းကြာရှည်လာတဲ့ပဋိပက္ခနဲ့သူတို့ကိုဘေးဖယ်ထားမှုတွေအပေါ်မှာမထင်မနှက်ဖြစ်မှုကိုပြသနေတာဖြစ်ပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့တဲ့အမျိုးသမီးတွေပုံမပါဝင်လာတဲ့အကြောင်းရင်းမှာတိုက်ပွဲတွေကြောင့်သူတို့မျက်စိရှိမှမိသားစုဝင်တွေတေဆုံးခဲ့ရတာစစ်ဘေးဒုက္ခသည်စခန်းတွေမှာဆင်းရဲဒုက္ခခံစားနေရတာတွေကိုလွတ်မြောက်ဖို့အတွက်ဖြစ်တယ်လို့ရခိုင်အမျိုးသမီးရှေ့ဆောင်အဖွဲ့ဥက္ကဋ္ဌစောစံငင်းကပြောပြခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွှေကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထက်အမျိုးသမီးတွေလည်းပိုများလာပါတယ်။အရင်ရွှေကောက်ပွဲတွေထက်အနိုင်ရသူအရေအတွက်ပိုများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပိုနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမဝင်ဆန့်လာတဲ့အတွက်တိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေးအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်သက်တမ်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ကြိမ်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါချင်းပြည်နယ်လွှတ်တော်မှာတဦးတည်းသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါတယ
်အရင်တုန်းကကျွန်တော်တို့ချင်းနေဆိုရင်အမျိုးသမီးတွေကမဲမအဘာမှလုပ်လို့မရဘူးအိမ်မှုကိစ္စပဲဆောင်ရွက်ရမယ်အင်တွင်းကလည်းပြေမထွက်ရဘူးဆိုတော့အတွေးခေါ်ကြီးကနေဒီမှာဆိုတော့တော်တော်များများအဲ့ဒီအတွေးခေါ်ကြီးကကြံနေသေးတယ်အဲ့ဒီအတွေးခေါ်ကြီးကိုကျမတို့ကိုယ်တိုင်ကိုကထုတ်ပြပေးစေချင်တာပေါ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းစားလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့အမျိုးသမီးတွေကလည်းဟိုဝင်လုပ်လို့ရတယ်ဆိုတော့အတွေးခေါ်လေးတွေပထမဆုံးကျမတို့ချင်းနေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ်
မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ့်ကြတဲ့ဒေသတခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတခုဖြစ်တဲ့ချင်းပြည်နယ်မှာအမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါရယ်
။နောက်ဒုတိယအချက်ကတော့အလောက်အကန့်ခွင့်လန်းတွေပေါ့ခုနပြောသလိုကျမတို့ချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအိမ်မှုကိစ္စပဲလုပ်တယ်တခြားကိစ္စဟိုလှုပ်ဆောင်မလုပ်ဘူးဆိုတဲ့အတွေးခေါ်ကြီးဟိုအဓိကတော့မိခူပေါ့ကိုပိုင်အစွမ်းအစရှိအောင်လှူစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဥဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတော့အထွေခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြအောင်အလုတ်အကန့်အခွန်းလာအလူရဲ့ဖွဲ့ရှိမှာပေါ့ဥမာပညာရေးကြမှာရေးတခြားတော့အဖွဲ့ရှိတွေကြမှာအမျိုးသမီးပါဝင်ဟာအဲ့ဆိုဘာလဲဘယ်လုပ်ငန်းမဆိုဘယ်အဖွဲ့ရှိမဆိုအစဉ်ပူပြီးမှအစဉ်ပြီးမယ်ဆိုတော့အထွေအခေါ်လေးတွေကိုလည်းကျွန်တော်တို့အမျိုးသမီးရဲ့စိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်သက်တည်ကိုကပထမဆုံးအရင်တွင်းပေးရမယ်ပေါ့လှုပ်ပေးရမယ်ပေါ့အဲ့ဒါအဓိကအချက်ပါပဲနောက်ပိုင်းမှာအဲ့ဒီအတွေးခေါ်လေးတွေတခါယူချက်တွေရှိလာလို့ရှင်တပီးပြည့်ပြည့်နဲ့ကျမတို့အမျိုးသမီးလည်းဟိုဗာလဲထူးတက်လာမယ်ပေါ့အေးအဲ့ဒီအချက်ကပထမအချက်ပ
ါအရင်တော့အမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမဲ့လွှတ်တော်သက်တမ်းမှာအမျိုးသမီးကိုယ်စားလှယ်2ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆော်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါ်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ်
။ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့သွေးရေးကိုကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့မှတရားဝင်လမ်းကြောင်းနဲ့မှမပြောနိုင်သေးသေးကတော့ပြည်နယ်ရဲ့ထွက်ဝက်ကြော်တော်လူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူ့သွေးရေးကိုကိုမလုပ်နိုင်ဘူးလို့ပဲအမတို့နေတုံ့တက်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making နဲ့ policy making level တွေမှာပါလာဖို့အတွက်ကအဓိကမြေမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံး Kuya Pumcho to the Yirigu, a new dari Usamu Pomaku and Line, Dida Kani, Chiniga, Dagaro Pumcho to the Muku, now Nizid, Yachet, Tre, a new the Mire Kuran, Kubuaku, Kukuku, Aku Piroma, a new dari Poma Mikuni, mindset tree. No, and I did Papia Puka, a young Yijirevo. Damawe, Kuya did that to the Yema, knew the media got to tell when we look Shalamawe, they get Simane, Pimcho to the Yiku Shotama Tete. Tajamulo, knew the media at Tanga, a young Yijire, Lutori Temagale, knew the media cuckoo. ตาปิฤอตันนี่กูถั่วลาไปผู้เยจีเลยลุตตอเทมกูซาปิไปมาถั่วไปมั้ยอตันนี่ก็อนุติมีฤโกไรกูก็ลุ่ซอมมาแล้วเดี๋ยวก็ตะแกกูสิมันเนี่ยจองเลยตะคุกกูชะตอมมาผิดเดวะだจังมะโลอนุดาก็กูซาปิไปมาอนุติมีฤพุ่มชูตุเตยลุ่ดาแท้อนุติมีฤโกไรก็กูเยพุ่มชูตุเตยกูกูเตยวนลุ่ไปคว้นกันยันเนี่ยเยจีเลยวะเนาะสรุปอนุติมีฤเยอนังเยมาปาวนลามุฤสุมะเจ็ดชะเลยเลเวลมาปาวนลาไหนมุฤ
ရေးကြီးကြောင့်ကိုအလိုပဲမြင်ပါတယ်ရခိုင်ပြည်နယ်လက်တော်မှာလည်းအခုနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်အမျိုးသမီးရွေးကောက်ခံကိုယ်စားလှယ်သုံးဦးပါဝင်လာပါတယ်တန်ကုန်မျိုးနယ်ပြည်နယ်လက်တော်မဲဆန္ဒနယ်အမှန်နှစ်ကအနိုင်ရခဲ့တဲ့ဒေါက်ခင်မျိုးရင်ကကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ရမှာအခက်အခဲတွေကြုံရပေမဲ့အမျိုးသမီးတွေရဲ့အတန်းနဲ့က PR เลยอันนี้ให้สิเดอันนี้ตมิเดียวขึ้นนี่แหละด้วยพี่รอดีโหยัดเจมานี่แหละหลูตองก็ลาได้หลูปုံสันမျိုးအဲ့လိုမျိုးเนี่ยနှိမ့်တဲ့ဟာမျိုးတွေကိုလည်းကျွန်မခံခဲ့ရတယ်ဒါမြင့်ကျွန်မရိုင်းသိပ်ပြီးတော့အလေးမထားပါဘူးဘာလို့ဆိုတာတွေကတော့ ဖြစ်လာတဲ့အနေအထားမျိုးမှာရှိတဲ့အတွက်ကျမတို့ရဲ့ကြိုတင်ပြီးတော့ဖန်ဆာထားပြီးသားပါအဲ့လိုနဲ့ပဲတဖြည်းဖြည်းနဲ့ပေါ့နော်ကျမတို့ဒီရွေးကောက်ပွဲဝင်တဲ့ရွေးကောက်ပွဲဝင်ပြီးတော့အခုတော့ရွေးကောက်ပွဲအောင်နိုင်တယ်ဆိုတော့ရလက်တစ်ခုတော့ကျမတို့ရခဲ့ပါတယ်ရှင်ဟုတ်ကဲ့ပါဂန္ဓာပေါင်းစုံကိုတနည်းအားဖြင့်မှာလုပ်လို့ရတာကဒီလှုပ်တော်ရှိတဲ့အတွက်အမျိုးသမီးဂန္ဓာပ bido, pet the bido, swinwin nine. Come up on my Louis and Yaja, the mute media, canago, the piano bounce on one in Porton, I may little tomorrow,
A new democracy, Puerto Badiga, Ladodri, and mute me goes lady, I chow me, Ladodri, and mute me bowing me and some party pibare. Dudia shantang in Damia democracy, a Puerto Badi pibido, a mute the meter dog goes lay, Saturn u bowing mare. A mute the meter dog goes lay, a chicago cayenne, Nangay Badiga. A new democracy, a Puerto Badi, Pitan Zucha cayenne and Pumpu y Badi a being, Dianna Badi re bowing, Goku shivare. Badi doing arm hobe, the deep bookla, a mute the me goes lay, Naule, and Naya gavare. ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပုံများလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လွှတ်တော်တွင်အမျိုးသမီးပါဝင်မှုနှုန်းကအာဆီယံဒေသတွင်လွှတ်တော်တွင်နဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အနည်းဆုံးဖြစ်ပြီးတော့2019ခုနှစ်စစ်တမ်းအကြမြန်မာမှာလွှတ်တော်တွင်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါဝင်နှုန်းကဆက်တည်ရခိုင်နှုန်းကျော်သာရှိပါတယ်ရှင်ကျွန်မ
ာပါတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ဒေတာရင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်။ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအခြေမှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှခံချက်မရှိတာကြောင့်တင်ပို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ
်။ကျွန်တော်တို့ကဒီလက်မှတ်ထိုးတဲ့ဟာတွေကိုတွေ့ရတယ်ပေါ့နော်။ဒီရင်ကတော့တူပြီးတော့ကျွန်တော်တို့သိရတာမရှိဘူးပေါ့နော်။အဓိကတော့သူကကိုယ်ရေးနဲ့ပတ်သက်တဲ့ဟန်တားတွေပြောပြလို့ပေါ့နော်။ကျန်တဲ့ချက်တွေကတော့အများကြီးတော့ပါတယ်။ဒါကြိုးနေစနစ်တွေပယ်ရှားပြလို့ဆိုတာပေါ့နော်။ဒါတော့ကျွန်တော်တို့ကတော့ဆရာမရဲ့ဟိုဗမာနိုင်ငံကတော့ဒီတည့်ရတဲ့အချိန်မှာကျွန်တော်အာဆီယံမှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာရှိနေတာပေါ့နော်။ကျွန်တော်နောက်ကြတယ်။နောက်ကျွန်တော်ရဲ့ဒီထွက်ပေါ်ကလည်းအဆက်ကြီးနဲ့ဒီဒီလုံငန်းထွက်ပေါ်နေအဓိကဖြစ်တယ်ပေါ့နော်။ဒါနဲ့ဒီထွက်ပေါ်မရှိခေါပတိနဲ့အကုန်လုံးကကုန်ရအောင်လို့ကျွန်တော်တင်ဖို့ကျွန်တော်တို့စီကကဘာတိုင်းကိုထွက်တယ်သူတို့လည်းကုန်ရအောင်ပိုက်တဲ့သူတွေများကြီးပို့တယ်ဒီများတိုင်းတွေက ယူရီးယားမျိုးစားတော့ချက်ပြီးမှကျွန်တော်ကမျိုးစားပြောင်းဝင်ယူရီးယားပြောင်းဝင်တွဲနေတာမျိုးเนาะဟိုဒီလိုမျိုးအချိန်မှာလက်မှတ်တိုးရတာတော့လေကျွန်တော်တို့ကတစ်ခါကတွေ့ရင်တော့လေဒီတိုင်ငယ်ကြီးရတယ်ခေါင်းတယ်ပေါ့เนาะနောက်တစ်ချက်ကတော့လေဟိုကောင်းပဲကတွေ့ရင်တော့သူတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ကျွန်တော်တို့စီကအေဗဆာအပြည့်ရည်ပူဝင်မလားပေါ့เนาะဟိုတစ်ခါကလည်းဆိုရင်ကတော့ကျွန်တော်တို့စီကတော့ခုနကဘုံများရှိတဲ့အချိန်မှာသူတို့တွေကဒီတားစီဒီရှော့ပေးလိုက်မယ်ဆိုရင်ကျွန်တော်တို့ကပြည်လင်းလုပ်ငန်းအလုပ်တွေလုပ်နေတာရည်ရည်ဖို့အတွက်ခဲ့ခဲ့ပြန်လာခုတော့ပါလေပြပြဒီပြဿနာတွေ့လာ
လေဈေးကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချိန်သွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်တာတော့ပေါ့နော်ဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ဈေးကတော့ခုနပြောသလိုပေါ့နော်ဆရာမပြောသလိုပေါ့ဟိုရရမယ်ဆိုရင်အသိစိတ်လေးကတော့ရှိလာပေါ့နော်ငါတို့ကဟိုဒါနဲ့ကလည်းဆင်အောင်လို့ကအသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်ကလိုအပ်ချက်ရှိတာဘူးကပြောင်းနေသေးတော့ရှိရတယ်တို့ကပြောင်းနေနေပဲကျွန်တော်ကကျွန်တော်ကရှိတဲ့ဟိုကိုယ့်ရဲ့ capacity ပေါ့နော်ဆိုပါလို့ကျွန်တော်ရဲ့ finance နဲ့အင်းကတော့ကျွန်တော်ကရှိတဲ့ဒီပညာကျွန်တော်ကရှိတဲ့ marketing နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကတော့ကျွန်တော်တို့လူတွေတော့မြင်တာနော်စိတ်တော့ကျွန်တော်ကရှိလာကြတယ်ဒီတော့များအတူပြတော့သူငယ်ရေပေါ့နော်ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တယ်ဖြစ်လာတော့ဟိုကျန်နေတာဆိုရှယ်မီဒီယာလုံးနဲ့ internet တွေလိုတို့ဖုန်းနေကျွန်တော်ကျေပြန်တုံးလာတယ်မှာတော့ကျွန်တော်တို့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားစီများဖြစ်လာနိုင်မှာလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းပေါ့ကျွန်တော်ကပိုင်းအောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်ရှိတယ်ပါလဲဆိုရင်ကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးတာအရင်တော့ EQSIB ပေါ့နော်ဘိုးဘွားနဲ့ပတ်သက်တာလေသူက GCC ခေါ်တာပဲအရိယာလက်မှတ်ရင်ထိုးရကျွန်တော်တို့ဒီမှာ2015တော့ကစံထိုးနိုင်တယ်ပြီးတော့ဇဂွဲကိုပတ်သက်အဲ့ဒီမျိုးပဲထိုးရတယ်ဒါနဲ့အားလုံးကအဲ့ဒီဒီတွေနဲ့ပတ်သက်တဲ့ EQSIB ကို GCC ကိုလက်မှတ်မထိုးတာဘူးထိုးရတဲ့ကြောင့်မို့ကျွန်တော်အနေနဲ့ကတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်ဆိုတော့နေနေဘိုးဘွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရတာအဲ့ certificate ကို FIDO certificate ထိုးရအဲ့ဒီသဘောတူချက်ကိုရင်ထိုးဖို့လို့ခုနကမှပါတဲ့အတိုင်းပေါ့နော်ကျွန်တော်ကိုဉျံပဲပို့ရတော့မှဒီအရင်ပို့ဖို့အတွက်ကကျွန်တော်ကခုနကပြောတဲ့ရေသေးနဲ့ပတ်သက်တဲ့သဘောတူချက်လေးလက်မှတ်ရေးထိုးဖို့တော့ကျွန်တော်လည်းဦးစားပေးလို့ရအောင်နော်ဒုတိယအချက်ကတော့ဆင်မပြောတဲ့မျိုးကပါတယ်ကျွန်တော်တွေကစိုက်ကူးလုပ်လို့တဲ့နေရာမှာဟိုအဓိကတော့ကျွန်တော်တို့ရဲ့လေမားတွေနည်းနည်းကရိုးစင်းနဲ့ပတ်သက်တာရိုးနဲ့ပတ်သက်တဲ့ဟာပေါ့နော်စိုက်ကူးတဲ့စနစ်ပေါ့နော်ရေသေးသေးဒါမျိုးတွေသူအချက်တွေရှိနေပါတော့ဒါတွေရတဲ့ကျွန်တော်ညာတော့အစိုးရတွေဥဆောင်ပြီးတော့မှာကျွန်တော် private sector အတင်းအဖွဲ့တွေရော private sector အင်္ဂလမားတွေလူမျိုးသမားတွေပေါ့နော်ကျွန်တော်တွေအားလုံးပေါ်ပြီးတော့မှာမြင်ဆင်ပို့တော့လို့ခုန value အတဲ့မှာပို့နိုင်အောင်မှာသူ့ရဲ့သူ့ကထွက်တဲ့ track ကိုပေါ့နော် layer set view track ကိုလူမျိုး track ကိုကျွန်တော်တို့အနေနဲ့ PM တင်ပို့လို့ရအောင်ကျွန်တော်တို့ဆောင်ရွက်ပို့လို့ပို့တာပေါ့နော်အဲ့ဒီကျွန်တော်တို့မြင်ဆင်ပို့တော့လို့ပါ
ဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလဝအပဝင်ဆရာတို့လဲဒါလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစိတ်တစ်ပိုင်းဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီစက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အာသာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါသလားဆရာ
အဲဒါလည်းဖြစ်တယ်အခုတော်တော်ဆရာတော်ပါကျွန်တော်ပါဗျာဒီလိုကဒီအခွန်ဒီပြည်ပါလင်ပြင်းနေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များတော့ဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကထုတ်လုပ်တဲ့လူတွေကိုလာကြတယ်ခြားထုတ်လုပ်တဲ့လူတွေရွှေ့လာတယ်နော်အစီအဝေးသမားရဲ့တဘောမှာညီမဆိုင်ရဲ့တဘောမှာလူတွေတို့တွေသင်ဆက်ရေးပို့ရတဲ့ဟာကိုရင်းနှီးမှုနဲ့မလုပ်ကြတာနော်အခုခုနပြောတဲ့ဒီအကားစီးကိုဖြေလျှော့ပေးမယ်အခုနေဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတချို့ကနောက်ပြန်ဆုတ်သွားနိုင်တယ်နော်ဒါပြီးခဲ့တဲ့နောက်ပိုင်းမှာတော့ကျွန်တော်ကငယ်တော်အစိုးရအနေနဲ့ကဏ္ဍကားတဲ့ပတ်သက်တဲ့ကာဆန်ဂျူဒီပေါ့နော်ဒီအောင်ဆော့ချပေးတဲ့တဝက်အခါညာနာမှတ်ဖို့ဝင်ကြီးပေါ့နော်ဒီအောင်90အောင်ဆော့ချလိုက်တော့ကျွန်တော်တို့တော့မာတယ်ကျွန်တော်တို့စီအောင်မာဒီဂျပန်နိုင်ငံအာဒီဂျပန်နိုင်ငံဆရာဂျပန်တမကြီးလာတွေ့တယ်ပေါ့နော်လူကကားထုတ်လို့ရဆဲမလုပ်နေအောင်တော့သူဒါလည်းသူဆက်ဆောင်တယ်အဲ့တော့သူကသူစိုးရိမ်ပြီးတော့မှသူအစိုးကြောရလာတွေ့ရဲ့သူကလည်းသူကတွေ့ရင်သူလုပ်နေတာအဲ့ဒါဒီဥပဒေအဓိကတော့ခုနကသူကဒီမှာယင်းနေမနေလို့ဂျပန်ကုမ္ပဏီ တက်လို့အောင်လာလို့ရတာကျွန်တော်တို့ပေါ်လာတာတော့ဆိုတော့ဒါလည်းကျွန်တော်မြင်တဲ့မိန်းကောင်မှာသူကအစိုးနဲ့အပြစ်တည်းမှာတစ်ခုပါ
မလုံးလုံးစေအပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်စိုးရိမ်ချက်ဘယ်လောက်ရှိပါလဲရှင
်ကျွန်တော်ကတော့ဒါဘယ်လိုပြောပုံလေးကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုဒီဘာလူတွေဝင်လာတယ်ခုနကအားစီရှော့ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ရက်တင်တိုင်းမျိုးအတွက်တော့စိုးရိမ်မှုတော့ရှိကြတာเนาะဒါလုပ်ငန်းလို့စားလိုက်အပေါ်လုံးမှာတော့စိုးရိမ်မှုကမျိုးရှိကြပါအဲအသေးစိတ်ပေါ့เนาะဘယ်လောက်ညာကျွန်တော်ထိခဲ့တယ်
ဟုတ်ကဲ့ပါရှင်။ဆရာဒေါက်တာဆိုးထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ဟုတ်ကဲ့
ပါရှင
်။ VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်။ကျွန်မဆုမြတ်မော်မှာ COVID-19 ကရောဂါကြောင့်ရုံးလုံငန်းအများစုဟာ online ပေါ်ကနေချိတ်ဆက်လုပ်ကိုင်နေကြရပါတယ်။အဲ့လိုမျိုးလုတ်ကင်နေကြရသူတွေထဲမှာတစ်ဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုတ်ကင်နေကြရသူတွေအနေနဲ့ဘလို new normal အခြေအနေသစ်တွေဖြစ်လာပါသလဲမြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အာမခံဝယ်ရှင်သူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဉာဏ်ပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါတယ
်ဟိုအရင်တော့ပေါ့နော် you ဟိုညီမတို့အသက်အာမခံလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီ product တွေကို customer ရှင်းပြရခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိရဲဆိုရဲဟာမျိုးသိချာရှင်းပြရပေါ့နော်အခု covid ကာလမှာကြတော့အသာမကန်ကိုဟိုဝေယူလိုတဲ့သူတွေဆိုရင်ညီမအနေနဲ့ဆိုရင်တော့ zoom နဲ့ team နဲ့ပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့အခါမှာဘာခက်ခဲလေးများရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော် technical ဘိုင်းမှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘိုင်းအားနည်းတဲ့သူမျိုးလည်းရှိရဲဆိုတဲ့အခါကျတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကို promote ဆိုပေါ့နော်ညီမအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတဲ့အမျိုးကိုသူ့အရင်ဦးဆုံးဒီ delegation ပြပြရတချို့တော့လည်းပါလဲဆိုတော့ဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူအနေနဲ့ခတ်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တည်တည်ချာချာ base step ကနေပြီးတော့ base step တီကိုဝင်ရမယ်ပေါ့နော်ဘယ်လိုလေးလုပ်အောင်လဲဆိုတာကိုသူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လဲဟိုခဏခဏလေးရောရှင်းပြပြီးပို့လို့တာပေါ့နော်ဒါလေးကြီးရောနည်းနည်းပို့ပြီး queue ဆိုင်ရအောင်မျိုးရှိပါရှင်ဟုတ်
အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတည်ဆောက်ရတာနဲ့အခု online ပေါ်ကနေတဆင့်ဟိုယုံကြည်မှုတည်ဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘလောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင်
ဒီအတ္တမဂန်နဲ့ပတ်သက်ပြီးတော့ဗောနော်အတ္တမဂန်ကဘာလဲဘယ်လောက်ထိညွှန်ကြည့်ရလဲဒီအတ္တမဂန်ကုမ္ပဏီရဲ့ဒီနောက်ကျောင်းဗောနော်အဲ့ဒါမျိုးလေးတွေကိုသူကသိကျင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံတွေရဗောနော်ဒီလိုမျိုးကုမ္ပဏီဖြတ်သွားတယ်ဖြတ်သိမ်းသွားတဲ့အခါမှာသူတို့ရဲ့ပေးထားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိတဲ့အခါကျတော့သူကညွှန်ကြည့်မှုတစ်ခုရအောင်ရုံးကပေးနေရမှာရှိလေဒီရုံးမှာလာတွေ့ကျင်တယ်ဆိုတဲ့ဟာမျိုးလေးရှိခဲ့ရှိနေတဲ့အခါမှာကျောင်းကစတမာလိုက်လာပြီးဒီရုံးရဲ့ဒီဘလောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟိုသူရဲ့ခိုင်မာမှုကိုဒါလူချင်းပြေဆုံးပြီးတော့တိတ်တိတ်ချာချာလေးရှင်းပြပေးနိုင်တာပေါ့နော် customer ဆိုတော့ online ကကြတော့ဟိုဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတိတ်တိတ်ချာလေးနေလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပေးရတော့နည်းနည်းလေးအချိန်ပိုကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတိတ်တိတ်ချာချာလေးကိုပူရှင်းပြရတဲ့ခါကျတော့အချိန်လေးရောနည်းနည်းပိုကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော်
ဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလုပ်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့ဆုံတွေ့ပြီးတော့လုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကောကိုယ့်ရဲ့အလုပ် busy မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိထိရောက်ရောက်ရှိတယ်လို့ရောပြောလို့ရပါမလားရှင့်
ဟိုခုနလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုရင်တော့အခြေကုန်တက်တာအမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်မဟုတ်ကိုဗစ်မဖြစ်ခင်အခြေအနေတုန်းကနေအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှာဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေရောများလာတယ်လို့ပြောလို့ရလားရှင်ဟုတ်ကဲ့ဆိုတော့ဟိုအကျန်းများပြောပေါ့နော်ဒီ
customer တွေက ညာတော့ဖြစ်ဒီဝန်ထမ်းပဲဖြစ်ဖြစ်ကိုပိုင်လုပ်ငန်းပဲလုပ်လို့သူတို့ရဲ့ဒီ invest လောက်ရရာတွေကငွေစုဆောင်မယ်ဒန်ဒီမှာငွေစုဆောင်မယ်နောက်တစ်ခါကျတော့ရွှေတွေဝင်မယ်အဲဒေါ်လာဝင်ကြလဲဝင်မယ်ပေါ့နော်ဒါမျိုးလေးတွေသူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့အခုအမကန်ဒီအတအမကန်ကုမ္ပဏီကြီးတွေဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆိုတော့ saving plus protection ပေါ့နော် production ပါလာရဲဆိုတာကခုနကငွေစုဆောင်တဲ့အပြင်မှာမှဒီအကာအကွယ်ဆိုတဲ့ production လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နေဆိုတဲ့အကြောင်းအရာလေးတွေကိုရှင်းပြပြောပြပေးရပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကပေါ့နော်ဟို production အခုဆိုမာယာဟိုယောဂတွေကလည်းဟိုအထူးအဆန်းတွေဖြစ်လာတယ်ကိုဗစ်ဆိုတဲ့အရာကလည်းအရင်ဟိုဖြည့်စေးမရှိသေးတဲ့ ဒါရောဂါတမျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြတယ်အခုဆိုရင်ဒီကုမ္ပဏီကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်အဲ positive ဖြစ်တယ်ဆိုရင်သူတို့အတွက်ဘလောက်ခံစားခွင့်လေးတွေကိုထပ်ဆောင်ပေးတယ်ဆိုတဲ့အပုတ်ထပ်ဆောင်ခွင့်လေးတွေပေးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection လို့ရနေရဲ့အတွက်ကြောင့်မလို့ဒီအတ္တအမာခံလေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော်မြန်မာနိုင်ငံကအတ္တအမာခံလုပ်ငန်းတစ်ခုရဲ့
unit manager ဒေါ်စုပွင့်ဖြူဖြစ်ပါတယ်ကိုဗစ်ကြောင့်ဖြစ်လာတဲ့ညူနော်မောအခြေအနေသစ်တွေအရခို့အလို့အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံသစ်တွေထဲမှာ
အားတာချက်အားနည်းချက်တွေရှိနေကြတာကတော့ဒေကြပါရဲ့ရှင်ကျွန်မဆူမြတ်မောင်ပါမင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါ
ဒီဥစကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်ရွှေမင်းစုချင်းမင်းဘွယ်ကိုထိုင်ဝမ်မှာနိုဝင်ဘာ22ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဆမ်မြူရုပ်ရှင်ကားတကားစုကြည်တွေရသွားခဲ့ပါတယ်ထိုင်ဝမ်နဲ့ပြည်ပခါတွေရှိနေတဲ့တရုတ်နိုင်ငံကအနုပညာရှင်တွေကိုတော့ဒီခဏမှာမတွေ့ရပါဘူး My
Missing Philippines ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားစုအကောင်းဆုံးဒါရိုက်တာစုတွေပါဝင်စု5စုရရှိသွားခဲ့ပါတယ် တရရဲ့နိုးလာချိန်မှာဗယ်လန်တိုင်းဒေးချစ်သူများနေ့ကိုမတိလိုက်ဖက်နဲ့ကြော်သွားလိုက်တဲ့စားတဲ့ဝန်ထမ်းအမျိုးသမီးတယောက်ကြောင့်စိုက်ရင်တည်းပြရိုက်ထားတဲ့ဇာတ်ကားဖြစ်ပါတယ်တခါဝါရင့်ထိုင်ဝမ်မင်းသမီးကြီးချန်ဆူဖန်ကအသက် 82နှစ်ပါသူကအနုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီသူကတော့ရုပ်ရှင်ကားနှစ်ကားအတွဲစုရရရှိပါတယ်
ဒီကအရင်တော့ကစုတကားမှလည်းမရဘူးသလိုတစ်ကြိုရွေးခံရတဲ့အထက်မှာတော့မှတကားမှနာမည်ပါဘူးလို့ဟုတ်ပါဘူး။အပုရှရဇမပန်တန်ဆူတို့ချီတာတဲ့စိုးရင်းချင်းတဲ့ရွေးကြွေးကြွေးတဲ့မင်းသမီးကြီးချန်ကတော့သူလမ်းမလျှောက်နိုင်တော့ရင်တော့မှဘင်းတဲ့ကလထိုင်ပေါ်ကနေတရုတ်ဆောင်ရတဲ့အခန်းမှာပါဝင်ခြင်းပါလို့ပြောတော်ပါတယ်။ဒီမိုကရေစီနှိကြအုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကသူတို့တရုတ်ပြည်
ဒီနေ့ရွှေမြင်းစုချစ်ပင်ပွဲကတော့ကိုဗစ်ကပ်ရေးကြောင်နေတဲ့ကာလမလို့လူကိုယ်တိုင်လာရောက်တဲ့ပွဲမျိုးသူတို့အာမမြင်ကျင်းပနိုင်ခဲ့ပေမဲ့လည်းရွှေပွဲလာပြည့်တဲ့တွေအားလုံး နောက်ခေါင်းစည်းကိုစည်းနဲ့ဖြစ်ပါတယ်ဒီအခမ်းအနားကိုလူတွေကိုယ်တိုင်တက်ရောက်ကျင်းပနိုင်တာကတော့ထိုင်ဝမ်ဟာကိုဗစ်ကူးစက်မှုကိုအအောင်မြင်ကင်တွင်နိုင်ပါတယ်ဆိုတာပြသလိုက်တာလည်းဖြစ်ပါတယ်ဒီအခမ်းအနားမှာထိုင်ဝမ်ဒါရိုက်တာဟောလိဝုဒ်ကအော်စကာဆုရအန်ဂလီလေတက်ရောက်တာတွေ့ရပြီးတော့သူကတော့စူပေးပွဲအခမ်းအနားတက်ရောက်ဖို့အမေရိကန်ပြည်သူကပြန်လာရတာမလို့ပွဲမတက်ခင်ဆက်လျက် Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on and feel it.
American Soya, the Boram, the Abogu, Tintiabaro Mission.
American ပြည်တော်စုဟာ ICC နိုင်ငံတကာပြည်မှုခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ခေါ်ရောမသဘောတူစာချုပ်ကိုဘယ်တော့မှအတိအမှတ်မပြုခဲ့ပါဘူး။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်း ICC အနေနဲ့ American နိုင်ငံသားတွေကိုအရေးယူဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတရားမဝင်ကြိုးပမ်းနေတာတွေကိုတီးခံမှာမဟုတ်ဘူးလို့ကြေညာထားပါတယ်။တရားမျှတမှုမရှိဥပဒေမဲ့ဆွဲချက်တင်တာတွေကနေ American ရဲ့အချုပ်အခြာကိုကာကွယ်ဖို့နဲ့American အမှုတန်းတွေကိုအကာအကွယ်ပေးဖို့အတွက် ICC ရဲ့ရှေ့နေချုပ် Fatou Bensouda နဲ့ ICC ရဲ့အခရာကျတဲ့အဖွဲ့ဝင် Fakiso Mochochoko တို့ American ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ် ICC ဟာသူ့ရဲ့မူလရည်ရွယ်ချက်ကနေလမ်းကြောင်းလွဲသွားခဲ့တယ်လို့ကမ္ဘာတဝန်းတရားမျှတမှုဆောင်ကျဉ်ရေးဆိုင်ရာ American သံအမတ်ကြီး Morris Ten ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာထောက်ပြပါတယ် American ပြည်တွင်းတရားရေးစနစ်ကိုထင်ဟပ်ပြီးအကြီးအကျယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူရမယ့်အစားအမေရိကန်အမှုတန်းတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုနိုင်ငံရေးအမျက်ထုတ်ပြီးစစ်ဆေးမေးမြန်းတာတွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ
် The International Criminal Court has not functioned as it's supposed to function
ICC နိုင်ငံတကာပြစ်မှုခုံရုံးဟာသူလုံးဝမဲ့အလုပ်ကိုမလုပ်ခဲ့ပါဘူးနောက်ဆုံးအဆင့်တက်ရမယ့်တရားရုံးအလုပ်ကို ICC ကလုံးဝမှာပါကျွန်တော်တို့အမှုတန်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေကျွန်တော်တို့ကင်တွယ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့မှာကဘာတဝမ်းစံပြအဖြစ်အားကျအတူယူရတဲ့အခြေပြန့်ဆုံးတရားရေးစနစ်ရှိပါတယ်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့ကိုယ်တိုင်မကင်တွယ်နိုင်ဘူးလို့ထင်တဲ့ယူဆချက်ကတော်တော်ကိုဆိုးပါတယ်လို့ပြောသွားတာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်အမှုတန်းတွေအပါအဝင် ICC ရဲ့နိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးခဲ့တာတွေဟာတရားမျှတရေးခရီးမပေါက်ပဲဟန်တားရင်းနဲ့ရင်ဆိုင်နေရတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် And this is not what the court is supposed to be doing. It's been largely even according to its staunchest supporters.
ဒါဟာတရားရုံးကလုံးဝမဲ့အလုပ်ကိုလုပ်ခဲ့တာမဟုတ်ပါဘူး။သူတို့ရဲ့အမာခံထောက်ခံသူတွေအလို့ကြထိရောက်မှုမရှိအကျိုးမရှိဖြစ်ခဲ့တာများပါတယ်။ရောမသဘောတူစာချုပ်အရာပြစ်မှုတွေအခိုင်အမာကျူးလွန်နေဆိုပြီးအယူခံတင်ထားတဲ့တမှုအပါအဝင်စုစုပေါင်းအမှု၄ခုကိုအပြစ်ပေးခဲ့ပါတယ်။American ပြည်တော်စုအနေနဲ့ ICC တရားရုံးကအခုလိုစီရင်တာထက်ပိုပြီးစွမ်းဆောင်နိုင်ပါတယ်လို့ပြောသွားတာပါ American အနေနဲ့တင့်တော်တဲ့အချိန်အခါကြာရင် ICC နဲ့မိဖက်အဖြစ်ဆောင်ရွက်နိုင်ဖို့အတွက် ICC တရားရေးစနစ်ရဲ့ကြံနေသေးတဲ့တိုက်ခါဆဲနိုင်အောင်တည်တည်တာတာပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ် ICC ပြုပြင်ပြောင်းလဲတာတွေမလုပ်သေးသေး၍တမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာ American အမှုတန်းတွေနဲ့အတူမမမမရပ်တည်ပြီးတရားမျှတမှုကိုအာရုံစိုက်ဖို့ပြက်ကွက်နေတဲ့ ICC တရားရုံးရှေ့မှောက်မှာတရားစီရင်ခြင်းမခံရအောင်အကာအကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ကအစိုးရအသစ်ဖွဲ့တဲ့အခါမှာတာဝန်ထမ်းဆောင်မဲ့ထိတ်နန်းတန်တမန်တွေနဲ့အမျိုးသားလုံခြုံရေးတာဝန်ခံတွေရဲ့အမိအစင်းကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်ထိုနီဘလင်ကန်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူရင်းရာထူးအသစ်ဖြစ်တဲ့ရာသီဥတုဆိုင်ရာသမ္မတရဲ့အထူးတန်တမန်ဖြစ်တဲ့အမိအစင်းတင်သွင်းလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအတွက်အတည်ပြုချက်ကြရမယ့်အနေအထားတွေ့နေရခြင်းပါပဲ။ဒီကောင်ဝဲဆေးဖြန့်မြှိုးရေးမှာဒန်းတူညီမျှမှုရှိအောင်နိုင်ငံတကာတိုင်းဝိုင်းကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးစိုက်ခံရသူ 8,000 ကျော်ရှိပြီးသေဆုံးရသူစုစုပေါင်းက 1965ရောက်ရှိပါတယ်။နိုင်ငံတွင်းအသွါအလာကန့်သက်တမ်းမြစ်ထားတာတွေကိုဖြေလျှော့ပေးဖို့အတွက်လှုံ့ဆော်မှာဖြစ်ကြောင်းနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတနင်္လာနေ့မင်ကုန်းမှာပြောပါတယ်။ကျောင်းမင်းမျိုးနဲ့မဲဆန္ဒနဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးကောက်ခံရတဲ့ဥထိုက်စွာအသက်ဖြတ်ခံမှုကိုရှုံချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာ